ပြည်ပကပန်းတွေမြန်မာနိုင်ငံထဲမှာလာရောက်ရှင်းနှီးမြှုပ်နှံဖို့အစိုးရက၈နှစ်ထဲမှာခွင့်ပြုတော်မှာဖြစ်တဲ့အတွက်ဒီမြန်မာနိုင်ငံသားပိုင်ပန်းတွေအတွက်လည်းလုပ်ငန်းကိုင်ငန်းတာအောင်ဘိုးဘန်ကစီမံပေးဖို့လိုတယ်လို့ပြည်တွင်းပန်းလုပ်ငန်းရှင်အတိုင်းအဝန်းကပြောနေကြပါတယ်ပြပကဗန်ဒီကိုဖက်ဆက်ဖွင့်ခွင့်ပေးတဲ့ပုံစံမျိုးထက်ရာနှုန်းပြည်လာရောက်လုတ်ကင်ခွင့်ကိုရှေ့လာမဲ့2014နှစ်စံပိုင်းမှာဒီဖွင့်လက်ခွင့်ပေးဖို့ရှိတယ်လို့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့အကြီးတန်းအရာရှိကြီးတဦးကလည်း VOA ကိုပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်ပြပကဗန်ကြီးတွေပြည်ရင်းမှာဖွင့်ခွင့်ပေးမယ်ဆိုရင်အဲ့ဒီဗန်ကြီးတွေပေါ်တည်တာတဲ့ကန့်သတ်မှုမျိုးတွေလှုပ်ဆောင်ပေးမှသာပြည်ရင်းဗန်တွေအသက်ရှူချောင်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာဘန်ခွဲအများဆုံးတဲ့ကတစ်ခုဖြစ်တဲ့သမဝရမ CB Bank ရဲ့ Managing Director ဥဖေမြင့်က VOA ကိုအခုလိုပြောပါတယ်
။ဘယ်လိုလဲ။ဘယ်လို resolution ရှိတဲ့ဗန်ကျွန်တော်ထိုင်းလို့ပြင်လို့ဘူးပေါ့။ဒီ foreign bank တွေကိုဘာလို့ညာလို့တော့ထုတ်ပိုင်တော့ပါပေါ့။ internet မလို့ဘူး။ internet deposit လည်းမခံဘူးဘာလို့ညာဘူးအဲ့ရလေးပိုင်ကောင်းပါလဲလိမ့်မယ်။ဘယ်လိုလုပ်နိုင်တာတော့ foreign trade ပဲလုပ်ရမယ်အဲ့လိုလည်းဖြစ်ဖြစ်ပေါ့။အခုလို့ဒီ bank နဲ့လုပ်တဲ့ဟာတွေကသူတို့ခွင့်ပြုလိုက်ရင်တော့ရောပေါ်ပြီးတော့အားကောင်းပါမယ်
မြန်မာနိုင်ငံဘဏ်လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်ပြီးတော့အခုလိုနိုင်ငံတကာကဘဏ်တွေမြန်မာနိုင်ငံအတွင်းမှာလာရောက်ဖွင့်လှစ်ခွင့်ပေးဖို့ခြေလှမ်းပြင်ဆင်လာတာဖြစ်တယ်လို့လည်းအမည်မဖော်လိုသူမြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့အကြီးတန်းအရာရှိတဦးက VOA ရဲ့မေးမြန်းမှုကိုဖြေကြားခဲ့ပါတယ်မြန်မာနိုင်ငံမှာဘဏ်ဖွင့်လှစ်လိုသူတွေအပေါ်ထားရှိတဲ့အစိုးရရဲ့ခွင့်ပြုချက်တွေအရဦးဆုံးရုံးခွဲဖွင့်ခွင့်ပေးတာဒုတိယအဆင့်အနေနဲ့ပြည်တွင်းမှာဘဏ်တွေနဲ့ဖက်ဆက်သဘောမျိုးလှုပ်ဆောင်တာအဲ့ဒါတွေပြီးမှနောက်ဆုံးအဆင့်ဘဏ်တစ်ခုလုံးလာရောက်ဖွင့်ခွင့်ပေးဖို့ဆိုပြီးတော့ရေးဆွဲထားတာပါလက်ရှိချိန်မှာလုံခဲ့တဲ့25နှစ်တုန်းကရေးဆွဲထားတဲ့မူဝါဒတွေအရပထမအဆင့်မှာပဲရပ်တန့်နေတာဖြစ်ပြီးတော့ပြည်ပကဘဏ်လုပ်ငန်းလုပ်ကင်လူတွေကိုပြည်တွင်းမှာလာရောက်ဘဏ်ဖွင့်လွှင့်ခွင့်တွေကိုပေးဖို့စီစဉ်နေတာဖြစ်တယ်လို့လည်းမြန်မာနိုင်ငံဘိုဘဏ်ရဲ့အကြီးတန်းအရာရှိကပြောပါတယ်လုံခဲ့တဲ့25နှစ်ကရေးဆွဲခဲ့တဲ့မြန်မာငွေကြေးမူဝါဒကိုလက်တလုံးမှာဘိုဘဏ်ကပြန်သုံးသပ်နေတာကြောင့်ပြည်ပကဘဏ်ကြီးတွေဖွင့်ခွင့်ပေးတာကလည်းအခုမူဝါဒထဲမှာပါလာဖို့ရှိတယ်လို့ CB Bank ရဲ့Managing Director ဥဖေမြင့်ကပြောပါတယ်အဲ့ဒီမူဝါဒတွေရေးဆွဲပြီးထုတ်ပြန်လာခဲ့ရင်တော့ဘာတွေခွင့်ပြုတယ်ကန့်သတ်တယ်ဆိုတာကိုပါလာနိုင်မှာဖြစ်တယ်လို့လည်းတမဝရမ CB Bank ရဲ့ Managing Director ဥဖေမြင့်ကဆက်ပြောပါတယ်ခေတ်တွေစနစ်တွေပြောင်းလာတာကြောင့်မြန်မာနိုင်ငံမှာအရင်ကပြောသလိုဘဏ်တွေဖွင့်ရင် Joint Venture စလုပ်ဖို့မလိုတော့ဘဲဘဏ်ငွေတစ်ခုလုံးဖွင့်လှစ်နိုင်အောင်ဖွင့်ခွင့်ပေးဖို့စီစဉ်ပေးတာဖြစ်တယ်လို့လည်းမြန်မာနိုင်ငံတော်ဘိုဘဏ်အကြီးတန်းအရာရှိကပြောပါတယ်နိုင်ငံတကာမှာလည်းတိုင်းပြည်ရဲ့ဘဏ်လုပ်ငန်းဆိုင်ရာမူဝါဒတွေစပြောင်းပြီဆိုရင် JV ဆိုတဲ့ဖက်ဆက်ပုံစံထက် Branch တစ်ခုလုံးဖွင့်ခွင့်ပေးတဲ့ပုံစံမျိုးတွေနဲ့ပေးလို့ရှိတဲ့ဥပမာတွေကိုလည်းတွေ့နေမှာဖြစ်တယ်လို့မြန်မာနိုင်ငံဘိုဘဏ်အကြီးတန်းအရာရှိကပြောပါတယ်အစစပုံစံနဲ့ပဲဆဆဘန်တကူလုံးဖွင့်ခွင့်ပေးတာနဲ့ပဲဆဆဘလိုပုံစံနဲ့ဖြစ်ဖြစ်စိုးကျိုးကောင်းကျိုးတွေရှိနိုင်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံတော်ဘိုဘန်ရဲ့အကြီးတန်းအရာရှိရဲ့သုံးသပ်ချက်အရတော့ JV ပုံစံနဲ့သာဘန်လုံငန်းလုပ်ကွယ်ခွင့်ပေးမယ်ဆိုရင်ပြည်ပကဘန်ကြီးတွေဝင်လာတဲ့ပုံစံမျိုးရှိနိုင်တော့မှမဟုတ်သလိုနိုင်ငံတကာကခက်သေးသေးဘန်တွေပဲရောက်လာနိုင်မဲ့သဘောရှိတယ်လို့လည်းသူကပြောပါတယ်ဘန်တကူလုံးဖွင့်ခွင့်ပေးလိုက်တဲ့အခါမှာတော့ပြည်တွင်းကဘန်လုံငန်းတွေတိုးတက်မှုဖြစ်လာနိုင်တယ်လို့ဘန်လုံငန်းလုပ်ကွယ်ခွင့်တွေဖွင့်ဟပေးတဲ့ပုံစံမှာလည်းဘန်တကူလုံးဖွင့်ခွင့်ပေးတဲ့ပုံစံတွေကိုနိုင်ငံတကာမှာကျင့်သုံးတာများတဲ့အတွက်အခုလိုပေးဖို့စီစဉ်ရတာဖြစ်တယ်လို့လည်းပြောပါတယ်ဒါပေမဲ့ပြည်တွင်းကမြန်မာနိုင်ငံသားပိုင်ဘဏ်တွေအကျအတဲမရင်ဆိုင်ရအောင်ပြည်ပကဘဏ်ကြီးတွေပေါ်မှာအနည်းငယ်ကန့်သက်ချက်တွေတော့ထားရှိမှာဖြစ်တယ်လို့လည်းဘိုဘဏ်ရဲ့အကြီးတန်းအရာရှိကပြောပါတယ်ထားရှိထားတဲ့ကန့်သက်ချက်တွေကတော့ဘဏ်ခွဲအနေနဲ့ကန့်သက်တာမျိုးငွေအလက်ခံတဲ့အခါမှာကန့်သက်တာမျိုးငွေချေးပေးတဲ့အခါမှာကန့်သက်တာမျိုးစတဲ့ကိစ္စရပ်တွေပေါ်မှာရှိနိုင်ပေမဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီသာကန့်သက်မှုတွေပြုလုပ်မှာဖြစ်တယ်လို့လည်းသူကပြောပါတယ်လက်ရှိချိန်မှာတော့နိုင်ငံတကာဘဏ်တွေကရုံးခွဲဖွင့်လှစ်တာ39ခုရှိပြီဖြစ်ပြီးတော့ Standard Chartered လို Bank of Bank လို Australia နဲ့ New Zealand နိုင်ငံကဘဏ်ကြီးတွေလည်းရုံးခွဲဖွင့်လှစ်ထားတာဖြစ်ပါတယ်အခုဆောင်ရွက်ချက်ဟာရှေ့လာမယ့်2014နှစ်စံပိုင်းမှာအမှန်တကယ်ဖြစ်လာမယ်ဆိုရင်တော့ဘဏ္ဍာရေးဝန်ကြီးဌာနရဲ့လက်အောက်ကနေနှစ်ပေါင်း90အကျော်အတွင်းတိကျလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာပြီးတဲ့နောက်ပိုင်းမှာဘိုဘဏ်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လှုပ်ဆောင်တဲ့ကိစ္စကြီးတစ်ခုလည်းဖြစ်လာမှာပါခင်ဗျာ